တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြန်မာအစိုးရညှိနှိုင်းပြောဆိုရမှာမြန်မာကောင်းဆောင်တွေအနေနဲ့လူတို့ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်မှာမဟုတ်ဘူးလို့နိုင်ငံရေးလှိလာဆောင်ကြည့်သူတွေကပြောပါတယ်တရုတ်မြန်မာနိုင်ငံသားကုံသွယ်ရေးပူအားကောင်းခိုင်မာအောင်လှုံ့ဆော်ဖို့နဲ့တရားဥပဒေစိုးမိုးရေးနဲ့ဒေသဖွံ့ဖြိုးမှုမြင့်တင်ရေးတို့ကိုအချိန်တိုးလှုံ့ဆော်ဖို့နိုင်ငံကောင်းဆောင်တွေသဘောတူခဲ့ကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နိုင်ငံတော်ရဲ့ဒိုင်မီငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်ဩဂုတ်လ18ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိ9ရက်တာခီးစဉ်အဖြစ်သွားရောက်နေချိန်မှာပဲတရုတ်သမ္မတရှီဂျင်းပင်တရုတ်ဝန်ကြီးချုပ်လီခါချန်တို့နဲ့တွေ့ဆုံအပြီးဗတ်ဆုံမဟာဗျူဟာမြောက်မိတ်ဖက်ပူးပေါင်းဆက်ဆံဆောင်ရွက်ကြမယ်အကြောင်းတရုတ်မြန်မာနိုင်ငံပူးတွဲကြေညာချက်တရက်ကိုဩဂုတ်လ19ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်တရုတ်မြန်မာနိုင်ငံကုံသွယ်မှုစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့နယ်စပ်ဒေသတရားဥပဒေစိုးမိုးရေးချစ်ကြည်ရင်းနှီးမှုတိုးမြှင့်ဖို့အရေးသဘောတူညီခဲ့ကြတဲ့အကြောင်းလည်းထည့်သွင်းဖော်ပြပါရယ်တရုတ်နိုင်ငံရဲ့တခုတည်းသောရဝန်းတခုတည်းသောလမ်းကြောင်းစီးပွားရေးမှုနဲ့နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်မှုမြင့်တင်သွားကြမယ်လို့လည်းဆိုထားပါရယ်ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်တွင်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအကျိုးရလတ်ကောင်းတွေပေါ်ထွန်းလာနိုင်ရေးထိတ်တန့်ကောင်းဆောင်တွေနဲ့ဆွေးနွေးနိုင်ခဲ့တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောက VOA မြန်မာပိုင်းကိုအခုလိုပြောပါရယ်
တော်တော်အောင်မြင်တဲ့ခီးစဉ်လို့ပြောပါရယ်ဝန်ကြီးကသမရနဲ့တွေ့ရနေရလဲသမရနှစ်နိုင်ငံလုံးတော်တော်အကျိုးရှိတဲ့ကိစ္စတွေအများကြီးဆွေးနွေးနိုင်တဲ့အတွက်အလုံးပဲဝမ်းသာပါတယ်ဒီကြီးအောင်မြင်လဲအောင်မြင်စေချင်ပါတယ်ဒါမျိုးတွေပြောတာပဲလေဝန်ကြီးချုပ်နဲ့တွေ့တဲ့နေ့တုန်းကတော့စာချုပ်တွေလက်မှတ်ထိုးတာမနေဘူးပြကစားဆောက်လုပ်တာတို့ဘာတို့ညာတို့ပေါ့တော့တော်တော်များများတွေကိုလက်မှတ်တွေထိုးတာတွေ့တယ်ပမာပြည့်ရဲ့စီးပွားရေးဥမော်လာဖို့တရုတ်အငင်းကြီးတွေဝင်ဖို့တရုတ်ပြည်ကစီမံကိန်းတွေတော်တော်များများဝင်လာဖို့ဒေါ်ဆန်းစုကြည်ကပြောပြခဲ့တဲ့ချက်ဖြစ်ကြည်ရတာ
ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းအများပြည်သူစိတ်ဝင်စားတဲ့မြေဆုံကိစ္စအပါအဝင်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံထားတဲ့လက်ရှိစီမံကိန်းတွေနဲ့ပတ်သက်ပြီးပြည်သူအများမျှော်လင့်သလိုဆောင်ရွက်နိုင်ခဲ့ပါသလားဆိုတာကိုတော့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်ဒီလိုကျမတို့ကတော့ဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရရဲ့လုတ်ပိုင်ခွင့်အခြေခံပေါ်မှာမူတည်တယ်သူကစိတ်ဆက်ပြီးတော့အာဏာခွဲဝေပြီးယူပြီးတော့တက်လာတဲ့အစိုးရဒါကြောင့်မလို့သူလုတ်ချင်တဲ့လောက်အကုန်လုတ်နိုင်ရင်မှလုတ်နိုင်တယ်အားလုံးကပြည်သူလူထုအကျိုးစီးပွားကြည့်ပဲလို့ပြောလို့ရကြမှာရမယ်။သို့တော်လည်းဗမာပြည်မှာအဆက်ဆက်အစိုးရတွေနဲ့ဆိုင်ရင် NLD အစိုးရအနေနဲ့ဗမာပြည်သူတွေအတွက်အကျိုးတစုံတရာရှိတဲ့အခြေအနေကိုဖန်တီးနိုင်လိမ့်မယ်၊ရယူနိုင်လိမ့်မယ်လို့ကျမထင်နေပါလား
။တရုတ်မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ကြမယ်အထက်အဓိကဖော်ဆောင်မှာကတော့နိုင်ငံနယ်စပ်ဒေသတွေမှာတရားဥပဒေစိုးမိုးရေး၊နယ်စပ်ဒေသတည်ငြိမ်လုံခြုံရေးခိုင်မာအောင်ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။နောက်မြန်မာနိုင်ငံရဲ့လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာလည်းတရုတ်နိုင်ငံဘက်ကကူညီထောက်ခံအားပေးမယ်လို့ကတိပေးပြောဆိုတဲ့အပေါ်ကချင်ကောင်းဆောင်တူဦးဖြစ်တဲ့ဒေါက်တာတူကြာကလည်းကြိုဆိုပါတယ
်။တရုတ်နိုင်ငံကတော့အင်းကြီးချင်းနိုင်ငံကြီးတဲ့နိုင်ငံဖြစ်တယ်လေ။ဒါကြောင့်မလို့အဲဒီမှာတရုတ်နိုင်ငံရဲ့ဘယ်လိုစိတ်ပေါ်ကသူ့အနေနဲ့လည်းဒါတနင်္လာဘက်ကနေအပေးကူညီမှုရှိလို့ရှိတော့အများကြီးပူကောင်းတာပေါ့စေစာကြလို့သူအဓိကလို့တနင်္လာချစ်ကြည်ရဲ့အဓိကထားမှာပါဒါကြောင့်မလို့အောင်မြင်တဲ့ခီးစဉ်တရားဖြစ်မယ်လို့မျှော်လင့်ပါတယ်ကျွန်တော်နိုင်ငံရဲ့ဒီသိဉာဏ်ရေးပေါ်မှာကျွန်တော်နိုင်ငံကလည်းအစိုးရနဲ့ပြောမှာတနင်္လာဆိုကူညီပံ့ပိုးနိုင်ဖို့ဒီသူ့ဘက်ကတနင်္လာဘက်ကပေါ့ပြသားကြီးဆွေးနွေးလာခဲ့မယ်လို့ယူဆပါတယ်ဗျာ
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့စည်ရဲနွမ်းပါမှုလျှော့ချရေးလူနေမှုအဆင့်တန်းမြင့်တင်ရေးနဲ့အလုပ်ကိုင်အခွင့်အလမ်းဖန်တီးပေးနိုင်ရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးတွေအတက်လည်းမြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့လက်တွဲဆောင်ရွက်သွားကြမယ်ဆိုတာကိုလည်းနှစ်နိုင်ငံပူးတွဲကြေညာခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာတရုတ်ဆိုရခေါင်းဆောင်မိုင်းဒီဘက်ကလူလူလာလာနဲ့ခံခံနာနာကြိုဆိုခဲ့တယ်လို့တရုတ်သတင်းမီဒီယာတွေဘက်ကလည်းဒေါ်စုခီးစဉ်နဲ့ပတ်သက်ပြီးအကောင်းမြင်မျှော်လင့်မှုနဲ့သုံးသပ်ကြတယ်လို့လည်းဒေါ်လှကျော်စောကပြောပါတယ
်။တရုတ်မီဒီယာတွေကတော့စလာမယ်ဆိုကြတဲ့တော်တော်ကိုကြုံဆိုကြတာသူတို့တိတ်ကြေငတ်တာကကျွန်မလည်းအချိန်ကြီးတော့ပြောပြပါပြီ။ဒေါ်ဆန်းစုကြည်ကိုသူတို့ကသိထားတာကအနောက်တိုင်းဒီမိုကရေစီကိုလက်ခံကျင့်သုံးတဲ့နိုင်ငံရေးသမားတွေသိထားတာဖြစ်တာပေါ့။အဲ့ဒီနိုင်ငံတွေကိုအရင်မသွားဘဲနဲ့တရုတ်ကိုအရင်လာခဲ့တာကိုလည်းသူတို့ကတော်တော်ကြည့်ကြည့်တယ်။တော်တော်လေးလည်းသဘောကျတယ်။ဒါတွေကဘာလို့ပြလဲဆိုတော့ဒေါ်ဆန်းစုကြည်ဟာသဘောတရားရေးတဲ့နော်အယူဝါဒရေးရတဲ့အဓိကအားဖြင့် let me a Josie Wah with GP. Pamati, yeah, Josie Wah, Pamati, Siway, Nalan to Water, a digger, Kumi, Nayan, Nanga, Lara, Richard, Elodie, Halatia.
Dio Tamrago, Yamatamra Utin Joga, Yamanango Layapo, Nanga, no timing a Bogogani to say Peko Kedalu. Dio Winjijo Gulem, Yamanango Layapo, Pejake Bare, Don San Sujiha, Diganis and Nini, Ogola Nesayani Maro, Pejim Yogani, Yanshi Pinego, Doya Lilani Bare, Ogola Nesati Animaro, Don San Sujiye, Dio Nanga Kizin, Sonta Mapia Barishin.